ချင်းပြင်းတဲ့တွန်းဆန်မြို့ကကြီးခါတိုက်နယ်ဆေးရုံမှာကိုဗစ်ရောဂါကြောင့်အခုရပိုင်းသေဆုံးသူ5ဦးအထိရှိနေပါပြီ။ဆေးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းအင်အားမလုံလောက်သလိုဆေးဝါးနဲ့ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းကိုဗစ်ရောဂါပြန့်ပွားမှုအခြေအနေကြောင့်မလိုအပ်ရင်အင်အင်ပြင်းမထွက်ဖို့ stay at home ကန့်သတ်လိုက်ပါတယ်။မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ။
ကိုဗစ်ဒေဗျူလူနာတိုးလာနေတဲ့ချင်းပြည်နယ်မှာဒီနေ့ဇွန်လ3ရက်နေ့လယ်2နာရီကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ဒေဗျူလူနာ38ယောက်ရှိပါတယ်။တွန်းဆန်မြို့နယ်မှာ33ယောက်ဖလန်းမြို့နယ်မှာဒေဗျူလူနာ4ယောက်ဖြစ်ပါတယ်။တွန်းဆန်မြို့နယ်ကြီးခတိုင်နယ်ဆေးရုံမှာကုသမှုခံယူနေတဲ့ကိုဗစ်လူနာ3ဦးဒီနေ့သေဆုံးခဲ့ပါတယ်။သေဆုံးသူတွေဟာအသက်54နှစ်အရွယ်အမျိုးသမီး2ဦးနဲ့အသက်50နဲ့81နှစ်အရွယ်အမျိုးသား2ဦးတို့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေညတုန်းကကိုဝင်ဆောင်အမျိုးသမီးတူနဲ့အင်္ဂါနေ့တုန်းကအမျိုးသားတူဦးသေဆုံးခဲ့လို့ဒါဟာ9ရက်အတွင်းမှာသေဆုံးသူ5ဦးအထိရှိနေတာပါနှလုံးရောဂါအခံရှိသူတယောက်ကလွဲလို့ကြံသေဆုံးသူတွေဟာရောဂါအခံမရှိပဲကိုဗစ်ကြောင့်သေဆုံးခဲ့တာဖြစ်တယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်တယောက်တော့နှလုံးပတ်ဟာရှင်ရှိမှာအစ်ကလေးတော့မရှိဘူးကိုဗစ်ကြောင့်ပဲအရင်ဆုံးသွားတဲ့ကိုဝင်ဆောင်တို့ဆိုရင်လည်းအခံယောဂမရှိဘူးပေါ့နော်သူကိုဗစ်ကြောင့်ဒီလာများတယ
်ချင်းပြည်နယ်တွန်းဆန်မြို့မှာဒီနေ့အထိကိုဗစ်ဒီပြူလူနာစုစုပေါင်း92ဦးရှိနေပြီးကြီးခါမှာတော့လူနာ84ဦးရှိတယ်လို့သူကပြောပါတယ်လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလိုက်လံရှာဖွေဖို့အခက်တွေ့နေပြီးလက်တလောလိုအပ်ချက်ဖြစ်တဲ့ကျန်းမာရေးဝန်ထမ်းအင်အားနဲ့ဆေးဝါးပစ္စည်းကိရိယာလိုအပ်ချက်တွေကိုအလင်းမီအောင်ဆောင်ရွက်နေရတယ်လို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကဆက်ပြောပါတယ်
ကျထမဆောင်မရှိဘူးခိုးဆောင်တယောက်ဗလန်ချာနေနဲ့တွားတယ်နာစတရရဲ့သူတီရမဝင်တဲ့ဂျမယဝင်ထမ်းပြီပေါ့နော်သူဟာကြတော့သူတို့ဟာပို့စတူနာထဲမှာဟာအသက်ဆုံးချက်တာတော့ဟာဆီရက်ဖြစ်တဲ့ဟာတဲ့ဆီရမှာထားတယ်အဲဆီကြတော့သူတို့ဒီတိုင်းပဲအိမ်မှာပဲထားလိုက်တယ်ခုံခွန့်တင်းပေါ့တော့ကြတော့သူတို့အကောင်လုံးပို့စတူနာဆိုရင်ဆိုင်ကလုံးစင်တာမှာထားတယ်ဆီရမှာထားတယ်အချာယောဂတရားပြမဲ့ဆီရရောက်တယ်ကျေးရရတယ်ဆိုရင်ကိုဗစ်ဖြစ်တယ်။ contact person လုံးမယ်ဆိုရင်တမျိုးလို့ဖြစ်တော့ကလောချက်တော့ခုဗလန်ချာရတော့တက်နိုင်တယ်လို့ကိုလုံနိုင်တဲ့ခါနဲ့ကိုငြိတာရှိတယ်။ပြီးတော့ oxygen တော့ဒီ material ပစ္စည်းလိုရတယ်ရှိတယ်။အဲ့ခုနိုင်ငံရေးချီမှာ contact ကဟာကြတော့ positive တွေကိုဖြီးပေးနိုင်ဖို့တက်နိုင်တယ်လို့ကြိုးစားပြီးလုပ်ပေးရတယ်။
စကိုင်းတိုင်းထဲကကိုဗစ်အဒီပြူလူနာတိုးနေတဲ့ကလေးမျိုးထဲမှာလည်းမလို့အရင်အိမ်ပြင်မထွက်ကြဘို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကစပြီး stay at home ထုတ်ပြန်ကတ်သတ်ထားပါဗျ။ကျန်းမာရေးဌာနရဲ့ဂျွန်လ2ရက်နေ့အစီရင်အရာကလေးမျိုးမှာကိုဗစ်အဒီပြူလူနာ73ယောက်ရှိနေပါဗျ။ကလေးမျိုးကဝက်စလီဆေးရုံမှာဆရာဝန်2ဦးနဲ့သူနာပြုဆရာမ9ဦးတို့မှာကိုဗစ်ရောဂါကူးစက်ခံထားရလို့သူတို့တွေကိုတီချထားပြီးဆေးရုံကိုလည်းအဝင်အထွက်ပိတ်ထားတယ်လို့ဆေးရုံတာဝန်ရှိသူတူက VOA ကိုပြောပါတယ်
။အဲ့ဒါသူတို့ကြတော့လေဟိုမှာကွာရန်တင်းထားတယ်ဟိုအခြေအနေစိုးတာယူတော့မဟုတ်ပါဘူး။ဟို positive ဖြစ်လို့လေသူတို့တီဆန်ထားထားတာပေါ့နော်။ဆေးရုံတော့လေဟိုယောဂါပြန့်ပွားမှဆိုလို့ပေါ့နော်လောလောဆယ်တော့မနေ့ညနေကနေစောက်တော့မှလုံတော့ထလိုက်တယ်ဝန်ထမ်းတွေကိုလည်းမပြန်ခိုင်းဘူး။သူတို့အတွက်လည်းဟိုတိတထမင်းချက်ကျွေးတာပေါ့နော်ဘယ်သူမှမပြန်ရအောင်ဒီအထဲမှာတော့အဲ့ဒီဂျူတီကြတဲ့ဆရာဝန်နဲ့ဆရာမတွေရှိသေးတယ်လေအဲသူတို့မပြန်ခိုင်းတော့ဘူးဒီမှာပဲအကုန်လုံးအိတ်ခိုင်းတယ
်ဆရာနာသိမှုကြောင့်နိုင်ငံတွင်းပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေချင်းတကြော့ပြန်ကိုဗစ်ကူးစက်မှုတွေနဲ့သေဆုံးသူတွေရှိလာနေတဲ့အပေါ်ပြည်သူတချို့ကစိုးရိမ်နေကြပါတယ်အကြမ်းဖက်တဲ့အာနာပီဆိုင်ရေး CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်နေကြသလိုကိုဗစ်တိုက်ဖျက်ရာမှာလှုပ်အားပေးခဲ့တဲ့စေတနာဝန်ထမ်းတော်တော်များများလည်းအကူအညီပေးနိုင်ဖို့ခက်ခဲတဲ့အခြေအနေရောက်နေကြပါတယ်။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့ကျယ်ကျယ်ပြန့်ပြန့်မလုပ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ရှင်။